မင်္ဂလာပါရှင်။2018ခုနှစ်မလ23ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါ။ဒီညနေနားဆင်မဲ့သတင်းတွေမှာတော့တမင်းနဲ့အလူမီနီယံအတွင်းကုန်လေးပေါ်အမေရိကန်ကဒီနေ့ဆက်လို့ခွန်စည်းချက်မဲ့အစီအစဉ်တွေမှာကင်းလွတ်ခွင့်ပေးမဲ့နိုင်ငံစဉ်အင်ဗျူကကြေညာပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကမြို့သားလူငယ်ရေးချန်ပီဒုတိယဗိုလ်ချုပ်ကြီး HR McMaster နေရာမှာကုလသမဂ္ဂဆိုင်ရာသမ္မတကြီးအောင်ဂျွန်ပေါ်တန်ကိုအစားထိုးခန့်အပ်လိုက်ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့နားလောင်နေသူကြေညာပေးသွားမှာပါ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုဒီကနေ့မွန်လွဲပိုင်းမှာပဲဒုတိယသမ္မတအဖြစ်ရွေးချယ်အတည်ပြုလိုက်တဲ့အကြောင်း
နိုင်ငံတော်တမနာနဲ့ဒုတိယတမနာများရွေးချယ်တင်မြှောက်ခြင်းဆိုင်ရာနေဥပဒေ18အရရွေးကောက်ခံပြည်သူ့လွတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကဦးဝင်းမြင့်တာမွေမဲဆန္ဒနယ်ကိုဒုတိယတမနာအဖြစ်ရွေးချယ်တင်မြှောက်ကြောင်းအတည်ပြုကြေညာပါတယ်။
ပြည်သူ့လွတ်တော်ဥက္ကဋ္ဌတည်းရဲ့ကြေညာချက်နဲ့အတူတမနာနဲ့အစိုးရအတွင်ထိတ်တန့်ယာရုတွေရဲ့အပြောင်းအလဲကမြန်မာပြည်တွင်းရေးကိုသာမကအိန္ဒိယနိုင်ငံတွေနဲ့နိုင်ငံတကာဆက်ဆံရေးတွေမှာဘလို့တက်ရောက်မှုရှိလာနိုင်မလဲဆိုတာကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။တမနာဖြစ်နိုင်ခြင်းအရှိဆုံးအဖြစ်အများထင်ကြီးပေးနေတဲ့ဒုတိယတမနာတဲ့ဦးဝင်းမြင့်ကြောင့်တစိတ်တပိုင်းကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအမျိုးသားလူငယ်ရေးအချံပေးဒုတိယဗိုလ်ချုပ်ကြီး HR McMaster နေရာမှာကုလသမဂ္ဂဆိုင်ရာသမ္မတကြီးအောင်ဂျွန်ဘော်တန်နဲ့အစားထိုးခံရလိုက်ပါတယ်။သမ္မတတထန်14လအတွင်းအစိုးရအစိုးရရရှိပြီးအပြောင်းလဲရတဲ့နောက်ဆုံးအဖြစ်အမေရိကန် Conservative ရုပ်သံဌာနတစ်ခုဖြစ်တဲ့ Fox News မှာနိုင်ငံရေးဆက်စပ်လေးလာတူလည်းဖြစ်တဲ့သမ္မတကြီးအောင်ဘော်တန်ကိုအမျိုးသားလူငယ်ရေးအချံပေးဖြစ်တာဝန်ပေးလိုက်တဲ့အကြောင်းသမ္မတထရန့်ကမနေ့နောက်ပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေကြေညာလိုက်တာပါ။တောင်ဝင်ကအနာယူဖို့ဒုဗိုလ်ချုပ်ကြီး McMaster နဲ့သမ္မတရိချာအပြန်အလှန်လက်ခံသဘောတူခဲ့ကြောင်းလည်းအင်ဗျူရောအရာရှိတယောက်ကပြောပါရယ်။အကြောင်းတစ်ခုခုကြောင့်ရုပ်တရက်အနာယူရမျိုးမဟုတ်ပဲအစားထိုးတောင်ဝင်ပေးရမယ်သူနဲ့ပတ်သက်လို့လည်းအရင်ကတည်းကဆွေးနွေးမှုတွေရှိခဲ့ကြောင်းလည်းပြောဆိုခဲ့တာပါ။ဒုဗိုလ်ချုပ်ကြီး McMaster ကတော့34နှစ်ကြာတိုင်းပြည်အတွက်အမှုထမ်းခဲ့ပြီးရင်တော့ဒီနေ့ညရာဒီကဆက်လို့စစ်တပ်ကနေအငြင်းစားယူပြီးပြည်သူဝန်ထမ်းဘဝကအနားယူတော့မယ့်အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ Twitter လူမှုကွန်ရက်အပြင်သမ္မတထရန့်ကကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုရမှာတော့အရေးချင်းပြည်ဝတဲ့စစ်မှုထမ်းတူအဖြစ် McMaster အမေရိကန်သားပထမဦးစားပေးမဲ့အမျိုးသားလူငယ်မဟာဗျူဟာကိုတိဆောက်ရမှာကွန်ညိုလို့အရှိလေပိုင်းဒေသမှာမဟာမိတ်ဆက်ဆံရေးတွေပြန်လည်ထူထောင်တာ IS စတန်ဆွေးနွေးတွေကိုချေမှုန်းခဲ့တာမြောက်ကိုရီးယားကိုဆွေးနွေးပွဲဆိုဝဲဝဲရောက်ခေါ်နိုင်ခဲ့တာတိုက်ပြဆိုင်ရာဝါပြောရေးအတွက်ခိုင်မာအားကောင်းစောင်းရည်မှာပါဝင်ခဲ့တဲ့အကြောင်းလေးချီချူပြောဆိုခဲ့ပါတယ်။အမျိုးသားလူငယ်ရေးအချံပေးပုဂ္ဂိုလ်စီဖြစ်တာဝန်ယူမဲ့တမန်ကြီးအောင်ဘော်ထန်ကတော့2001ခုနှစ်ကနေ2005ခုနှစ်ထိလက်နက်ထိန်းချုပ်ရေးနဲ့နိုင်ငံတကာလူငယ်ရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဖြစ်နေတာဝန်ယူခဲ့ဘူးသူဖြစ်ပြီးဝါရှင်တန်နိုင်ငံရေးလောကမှာတော့သဘောထားတင်မှသူတူဖြစ်နေလဲထင်ရှားပါတယ်။
မြောက်ကိုရီးယားကိစ္စကိုစီရင်နေတဲ့အရေးယူဖြည့်ရှင်မှုပြောဆိုထားတဲ့ John Bolton ကိုအမေရိကန်မျိုးသားလုံးချုပ်ရေးအကြံပေးအဖြစ်ခန့်အပ်မယ်ကြေညာချက်ကြောင့်အမေရိကန်တို့ရဲ့အဓိကမဟာမိတ်အာရှနိုင်ငံတို့ကိုနှုတ်ဆက်သွားစေပါတယ်။မြောက်ကိုရီးယားနဲ့နျူကလ িয়ার အစီအစဉ်ကြောင့်ချင်းချောက်မှုတွေနဲ့ရင်ဆိုင်နေရတဲ့ကိုရီးယားကျွန်းဆွယ်ကိစ္စကိုတန်တမာရဲ့နီလာနဲ့ငြိမ်းချမ်းသွားဖြည့်ရှင်နိုင်မှုအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un တို့တွေ့ဆုံနေဆွေးနွေးနိုင်ရေးတောင်ကိုရီးယားသမ္မတ Moon Jae-in ကတက်ကြောစွာဆောင်ရွက်နေတာပါ။ကိုရီးယားကျွန်းဆွယ်မှာအင်အားသုံးတဲ့ဘလို့လို့ရမျိုးကိုမဆိုသမ္မတ Moon Jae-in ကပြန်လည်စွာဆန့်ကျင်နေတာဖြစ်ပါတယ်။ Mr. Bolton ကိုခန့်ထားတဲ့ကိစ္စကိုမေးမြန်းရမှာတော့လမ်းကြောင်းတစ်တခုပွင့်သွားမယ်ဆိုရင်ဒီလမ်းကြောင်းအတိုင်းဆက်သွားရမှာပါလို့တောင်ကိုရီးယားသမ္မတရုံးအကြီးအကဲအရာရှိတဦးကသူတို့ရဲ့ရည်တည်ချက်ကိုတောက်ချနေမှာပြောပါတယ်။ Mr. Bolton ဟာတောင်ကိုရီးယားကျွန်းဆွယ်အရင်နှက်ဆက်စွာသိရှိထားသူဖြစ်တယ်လို့သမ္မတ Trump ရဲ့ယုံကြည်မှုရထားသူဖြစ်ပုံရတယ်လို့လည်းနာမည်မဖော်ပြတဲ့အရာရှိကဆက်ပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်အောင်စီးပွားရေးတန်ခတ်ပြီးတော့အပြင်းအဆုံးဖိအားပေးမယ်အစီအစဉ်ကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကထောက်ခံထားတာဖြစ်ပြီး HR McMaster နေရာမှာ Mr. Bolton ကိုအစားထိုးမဲ့ကိစ္စကိုတော့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒီဆူဂါကမှတ်ချက်ပေးပြောဆိုတာမျိုးမရှိပါဘူး။
တမင်းနဲ့အလူမီနီယံတွင်းကုန်လေးပေါ်အမေရိကန်ကဒီကနေ့ကဆက်လို့အခွန်စည်းချက်မဲ့အစီအစဉ်တွေမှာကင်းလွတ်ခွင့်ပေးမဲ့နိုင်ငံတွေစင်းကိုအင်ဂျီရောကမနေ့နောက်ကငါပဲကြေညာလိုက်ပါတယ်။အမေရိကန်ကိုတင်ဆက်နေတဲ့တမင်းတွေပေါ်ခွန်25ရာခိုင်နှုန်းအလူမီနီယံပေါ်10ရာခိုင်နှုန်းကောက်ခံမဲ့အစီအစဉ်ကိုတော့တမတ်ဒေါ်နယ်ထရန့်ဒီလဆမ်းမတ်မှာပဲကြေညာထားတာပါ။အခွန်စည်းမြင့်တွေမှာကင်းလွတ်ခွင့်ပေးခဲ့တဲ့နိုင်ငံတွေကတော့ကနေဒါ၊ဩစတြေးလျ၊မက္ဆီကို၊ဘရာဇီး၊အာဂျင်တီးနား တောင်ကိုရီးယားနဲ့ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေပါဝင်ပါတယ်။ကျွန်တော်ခွင့်ပေးထားတဲ့နိုင်ငံတွေနဲ့ဆက်လက်ဆွေးနွေးနေဆဲဖြစ်ပြီးတန်မြင့်နဲ့အလူမီနီယံတင်ဆက်မှုတွေကိုအနိကဆောက်ကြည့်နေကြောင်းလည်းအင်ဂျီရိုကပြောဆိုခဲ့တာပါ။သဆိုင်ရာတိုက်ပွဲတွေနဲ့ဆွေးနွေးမှုတွေအပေါ်ခြေခံပြီးကျွန်တော်ခွင့်နေစပေးတင်မတင်ဆိုတာကိုလည်းသမဂ္ဂမေလ1ရက်နေ့နောက်ဆုံးထားဆုံးဖြတ်သွားမှာလည်းဖြစ်ပါတယ်။ EU ကလည်းဖွဲ့ဝင်နိုင်ငံတွေကိုစားဆွေးနွေးညှိနှိုင်းသွားမှာပါ။ဥရောပကော်မရှင်နာမင်းကြီးပီယန်မက်စကိုဗစ်ချီကတော့ကွန်ကလကွန်ပြူတာတမန်ထရရဲ့ဆုံးဖြတ်ချက်ကိုကျေစုလိုက်ပါတယ်။အမေရိကန်တမန်ရဲ့ဆုံးဖြတ်ချက်ဟာတိုးတက်မှုဖြစ်သလိုဆက်လက်ဆွေးနွေးညှိနှိုင်းမှုလိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။တမန်ထရကတော့တမန်နဲ့အလူမီနီယံတွေအမေရိကန်ပြည်ထောင်စုကိုအလုံးရင်းနဲ့တင်ဆက်မှုပမာဏအမျိုးသားလုံခြုံရေးကိုပါထိခိုက်နိုင်ကြောင်းအခွန်စည်းချက်မဲ့စီစဉ်သင့်တဲ့ပတ်သက်လို့မနေ့တုန်းကကြေညာချိန်မှာပြောဆိုသွားပါတယ်။
တရုတ်နိုင်ငံကတင်သွင်းကုန်တဲ့အပေါ်အမေရိကန်ဒေါ်လာဘီလျံ60လောက်တန်ဖိုးရှိတဲ့အခွင့်အရေးဆင်းကြမဲ့အစီအစဉ်ဟာကုန်တယ်မှုတွေမှာအနည်းရှိတဲ့အခြေအနေတရက်ကိုတွန်းပို့ရရောက်လိမ့်မယ်လို့တရုတ်နိုင်ငံကတုံ့ပြန်သတိပေးလိုက်ပါတယ်။တရုတ်ရဲ့သွင်းကုန်ပစ္စည်းအမျိုးပေါင်း1300နီးပါးအပေါ်ကုန်သွယ်ခွင့်စီးကြပ်ရေးစတင်လှုပ်ဆောင်ရမယ့်အမိန့်ထုတ်ပြန်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကကြာရာပတိနေ့မှာလက်မှတ်ရေးထိုးထုတ်ပြန်လိုက်ပြီးနိုင်ပိုင်အကြံမှာပဲအမေရိကန်ရဲ့အမူအရရေးရအရာနောက်ထပ်ခြေလှမ်းတွေကိုအသင့်အချာစဉ်းစားစီလိုကြောင်းဒီလောက်ရဟာကြောက်တဲ့ကြလို့နေအခြေအနေဖြစ်တဲ့အတွက်နောက်ပြန်ဆုတ်ဖို့တရုတ်ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကအမေရိကန်ကိုတိုက်တွန်းတောင်းဆိုလိုက်တာပါ။ဒါအပြင်တမနီနဲ့အလူမီနီယံသွင်းကုန်တွေကိုအခွင့်တိုးကောက်မဲ့သမ္မတထရမ့်ရဲ့ဒီလအစောပိုင်းကကြေညာချက်ကိုလည်းတရုတ်ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကတီးခြားကြေညာချက်ထုတ်ပြန်ပါတယ်။ကြေညာချက်ထဲမှာတော့လိုအပ်လာရင်အမေရိကန်ကုန်ပစ္စည်း128မြို့ကိုအခွင့်စီးကြမယ်လို့ဖော်ပြထားပါတယ်။အဲ့ဒီအမေရိကန်ရဲ့ပုတ်ကုန်ပစ္စည်းတွေထဲမှာသစ်သီးဝလံသစ်ဆေးဝိုင်းရံနဲ့ steel pipe တွေပါဝင်တဲ့အပြင်ဝက်သားနဲ့အလူမီနီယံပုတ်ကုန်တွေကိုအခွင့်25ရာခိုင်နှုန်းကောက်ခံဖို့လည်းပါဝင်ပါတယ်။အမေရိကန်ဒေါ်လာ3ဘီလျံတန်ဖိုးရှိတဲ့အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီမှုမရခဲ့ဘူးဆိုရင်တော့အမေရိကန်တို့ရဲ့ပုတ်ကုန်တွေကိုဒီကိန်းအခွန်ကောက်ခံသွားမယ်လို့တရုတ်တို့ကပြောပါရယ်။သမ္မတထရမ့်ရဲ့ကုန်သွယ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေကိုတုံ့ပြန်တဲ့အနေနဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်း WTO မှာအရေးယူဆောင်မှုတွေလုပ်သွားမှာဖြစ်တယ်လို့ကုန်သွယ်ရေးဆိုင်ရာစစ်ပွဲတွေလုပ်ဖို့လိုအပ်လာရင်လည်းအဆုံးနိုင်တိုက်ခိုက်သွားမယ်လို့တရုတ်တို့ကပြောပါရယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြတဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီနေ့စက်တင်ဘာလအထိအမေရိကန်ဆိုရတွေ့ဗန်နိုင်း3ရက်အဖြစ်ဒေါ်လာ 1.3 ထရီလီယံကိုထက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။မနေ့တုန်းကအောက်လွှတ်တော်မှာအတည်ပြုခဲ့တဲ့ဗန်နိုင်းဥပဒေမူကြမ်းကိုထက်လွှတ်တော်မှာတောက်ချနေမယ့်ပိုင်းကမဲခွဲရမှာထောက်ခံမဲ65မဲ၊ကန့်ကွက်မဲ32မဲနဲ့အတည်ပြုလိုက်တာပါ။လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေကိုတော့သမ္မတကလက်မှတ်ရေးထိုးအတည်ပြုရမှာဖြစ်ပြီးသမ္မတကလက်ခံမှာဖြစ်ကြောင်းလည်းအင်ဂျီနီယာကပြောထားပါတယ်။ဘူရူနီညာကထုတ်ပြန်လိုက်တဲ့စာမျက်နှာ2200နီးပါးရှိတဲ့ဥပဒေမူကြမ်းကိုတော့လွှတ်တော်အမတ်တွေဖတ်ဖို့နိုင်ပိုင်းသာအချိန်ရခဲ့ကြတာပါ။နိုဝင်ဘာလလည်းလွှတ်တော်ယူကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာဗန်နိုင်း3ရက်ဥပဒေကဒီနေ့အတွက်လွှတ်တော်မှာအရေးကြီးတဲ့ကိစ္စရတစ်ခုလည်းဖြစ်နေပါတယ်။ဗန်နိုင်းစီစဉ်မှာတော့သမ္မတထရမ့်လူလာနေတဲ့စစ်တပ်အတွက်အသုံးစရိတ်တွင်းမြင့်ရေးပါဝင်ပေမဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒနဲ့ပတ်သက်လို့ကတော့တစ်စိတ်တစ်ပိုင်းသာတုံ့ဆောက်ခွင့်ရမှာပါ။ဗန်နိုင်းဥပဒေသင်းမှာစစ်ပြဆိုင်ရာဝန်ထမ်းတွေကိုလစာ 2.4 ရာရင်တော့တိုးပေးထားပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာကီလိုမီတာ150ရှည်ရတဲ့ဒတိုင်းကာယံမုန်းနဲ့တခြားအတားအဆီးတွေအတွက်ဒေါ်လာ 1.6 ဘီလီယံတုံ့ဆောက်ဖို့လည်းထည့်သွင်းထားပါတယ်
။ Syria နိုင်ငံကမြို့တော် Damascus အနီးလက်နက်ကိုင်းတို့ဝိုင်းရံခံရတဲ့ Guata အရှိအရက်ကမြို့တော်ဒေသတစ်ခုလုံးကိုစစ်တပ်ကသိမ်းပိုက်ဖို့နေကလာချိန်မှာပဲ Syria တပ်ခရီးသမားနဲ့သူတို့ရဲ့မိသားစုဝင်1500ကျော်တို့ဘေးလွတ်ရာဆုံးခွာလာကြပါတယ်။အခုလိုဘေးလွတ်ရာဆုံးခွာလာနိုင်ရေး Syria အစိုးရနဲ့ Syria လက်နက်ကိုင်းတပုံတို့အကြားသဘောတူညီမှုတစ်ခုရဖို့ Russia တို့ကကြားဝင်ဆောင်ရွက်ပေးခဲ့တာပါ။ Harastar မြို့ကနေတပုံတွေထိန်းချုပ်ထားဆဲဖြစ်တဲ့ Idlib မြို့ကိုဒါဇင်နဲ့ခြေတဲ့ bus ကားကြီးတွေထွက်ခွာသွားပါတယ်။အခုလိုဘေးလွတ်ရာရွှေ့ပြောင်းကြတဲ့လုပ်ငန်းရပ်ပေါင်းများစွာကျနိုင်တယ်လို့တပုံတို့ဘက်ကအရာရှိတွေကပြောပါတယ်။ Guata ဒေသအရှိတ်ဘက်ကအတိုက်ခံတို့ထိန်းချုပ်ထားတဲ့ဒေသငယ်လေးတစ်ခုကိုသာခြံထားမယ်လို့လည်းပြောပါတယ်။အစာရေစာအလွန်ရှားပါလာပြီးတော့ကျန်းမာရေးဆောင်ရှားမှုတွေပါမရနိုင်တော့တဲ့အတွက်နေအိမ်တွေကိုမစွန့်ခွာခင်ကြတဲ့စွန့်ခွာနိုင်ခြင်းမရှိကြတဲ့အရက်ဆီးရီးယားအရက်သား1500ထက်မနည်းလို့လည်းတိုက်ခိုက်မှုတွေကြောင့်တေဆုံခဲ့ရပါတယ
်။ EU စစ်တပ်ကတန်းပြည်လုံးကြီးတာဝန်ကလွယ်လို့တခြားကိစ္စရပ်တိုင်းမှာပါဝင်နေပြီးလူမျိုးရေးဆိုင်ရာအချက်အလက်တွေကိုကိုယ်တိုင်ဖန်တီးနေတဲ့အဖွဲ့အစည်းတစ်ခုဖြစ်နေတဲ့အကြောင်းကမ္ဘာတစ်ဝန်းကအချင်းပြတ်ချက်စားမှုအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ Transparency International အဖွဲ့ကပြောဆိုလိုက်ပါတယ်။ American ပါဝင်အနောက်နိုင်ငံတွေကကာဝေးဆိုင်ရာဖွဲ့စည်းတွေကလည်းအချင်းပြတ်ချက်စားမှုအန္တရာယ်တွေပွင့်လင်းနေသမှုကိမဲ့အခြေအနေတွေကြုံနေရတဲ့အခြေစစ်တမ်းနဲ့ပုံမှန်ဆက်ဆံနေစေဖြစ်ကြောင်းလည်းဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားတာပါ။အခြေသမားအပ်ဒယ်ဖတာအချီချီနောက်ထပ်တက်တန်းလေးနဲ့အုတ်ချွင့်ရဖို့ရပ်ပိုင်းလောက်သာလိုလို တဲ့အချိန်မှာပဲဆေးရရှိရတိုင်းပြည်အဖြစ်အမည်ပေးထားတဲ့အစီရင်ခံစာကိုဂျာမနီနိုင်ငံအခြေစိုက် Transparency International အဖွဲ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ယူကော့ဘော်ကျင်းပမဲ့အချိန်မှာပဲအချမ်းဖက်ပရိပခတ်တွေနဲ့လူ့ခွင့်ရေးချိုးဖောက်မှုပြဿနာတွေဆက်လက်ကြီးထွားနေတာကိုလည်းအစီရင်ခံစာကထောက်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းအခြေနိုင်ငံကိုနှစ်စဉ်ပြပစီအကူအညီဖြင့်ခန့်မှန်းရေဒေါ်လာ 1.3 ဘီလီယံထောက်ပံ့ပေးနေစေဖြစ်တဲ့အကြောင်းလဲ Transparency International ရဲ့အစီရင်ခံစာကပေါ်ပြထားပါတယ်
။အမေရိကန်ရေတပ်ရဲ့ဖြတ်တင်မော်တစဉ်ဟာလွတ်လပ်စွာရေကြောင်းသွားလာခွင့်ဆိုတဲ့စစ်စင်ရေးတစ်ခုကိုတောင်တရုတ်ပင်လယ်အတွင်းဒီကနေ့တောက်ကြနေမှာလေ့ကျင့်ခဲ့တယ်လို့ Reuters သတင်းတပုတ်မှာဖော်ပြပါရယ် USS Mustin ဖြတ်တင်မော်ဟာတောင်တရုတ်ပင်လယ်ထက်က Sparsely ကျွန်းစုတွေအနီးတရုတ်တို့ရဲ့ Mischief Reef လို့လို့ကျွန်းအနီးရေမိုင်း12မိုင်အတွင်းဝင်ရောက်ခုံမှပြီးတော့စီရေလေ့ကျင့်ခဲ့တယ်လို့အမည်မဖော်လို့တဲ့အမေရိကန်အရာရှိသူက Reuters သတင်းဌာနကိုပြောပါရယ်ဒီကိစ္စနဲ့ပတ်သက်ပြီး Reuters သတင်းဌာနရဲ့မင်းများချက်ကိုတရုတ်ကကွယ်ရေးဝန်ကြီးဌာနဖက်ကရောတရုတ်နိုင်ငံခြားရေးဝန်ကြီးဌာနတို့ဖက်ကပါဘလို့မှတ်ချက်မှမပေးကြပါဘူး။အမေရိကန်ဒေါ်လာ60ဘီလီယံတန်ဖိုးလောက်ရှိတဲ့တရုတ်သွင်းကုန်ပစ္စည်းတွေပေါ်ကုန်သွယ်ခွင့်နဲ့စီးကြရေးစတင်လှုပ်ဆောင်မဲ့သမ္မတရဲ့အမိန့်ထုတ်ပြန်ချက်တခုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာတာပြည်နေမှာလက်မှတ်ရေးထိုးလိုက်ပြီးနောက်တည့်မှာအခုလိုစစ်စင်ရင်ကျင်းပတာဖြစ်ပါတယ
်။တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေစတိုက်နားဆင်ရပါမယ်။လစ်လက်သွားတဲ့သမ္မတနေရာအတွက်ရွေးကောက်ခံပြည်သူလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ကဒုတိယသမ္မတတဦးရွေးချယ်ရမှာအများခံမှန်ကထားတဲ့အတိုင်းပြည်သူလွှတ်တော်ဥက္ကဋ္ဌတာဝန်ယူခဲ့သူဦးဝင်းမြင့်ကိုရွေးချယ်လိုက်ပါတယ်။နိုင်ငံတော်သမ္မတရွေးချယ်တင်မြောက်ပွဲကိုတော့မလ28ရက်နေ့မှာပြည်ထောင်စုလွှတ်တော်ကကျင်းပသွားပွဲရှိပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီကနေ့ကျင်းပတဲ့ရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်များအစည်းအဝေးမှာနိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတများရွေးချယ်တင်မြောက်ခြင်းဆိုင်ရာဥပဒေပုံမှန်၄ပုံမှန်ခွဲ၈အရဒုတိယသမ္မတတဦးကိုရွေးချယ်တင်မြောက်ခဲ့တာဖြစ်ပါတယ်အစည်းအဝေးပထမပိုင်းမှာရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ရဲ့ဒုတိယသမ္မတအလောင်းအမည်စင်းဖြစ်ဦးဝင်းမြင့်တာမွေမဲဆန္ဒနယ်နဲ့ဦးတောင်းအေးပျော်ပွဲမဲဆန္ဒနယ်ကကိုယ်စားလှယ်နှစ်ဦးကိုအဆိုပြုခဲ့ပါတယ်။အစည်းအဝေးဒုတိယပိုင်းမှာအမည်စင်းတင်သွင်းထားသူဒုတိယသမ္မတအလောင်းနှစ်ဦးကိုဆန္ဒမဲလက်မှတ်နဲ့လျှို့ဝှက်မဲပေးခဲ့တယ်လို့လွှတ်တော်ကိုယ်စားလှယ်ရရှိမောက်မှာဆန္ဒမဲတရွတ်ချင်းစီကိုစီစစ်ပြီးရေးတွက်ခဲ့ပါတယ်။မဲကြီးအတွက်ပြီးစီးချိန်မှာမဲအများဆုံးရရှိသူဦးဝင်းမြင့်ကိုရွေးချယ်တင်မြောက်ကြောင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကအခုလိုကြေညာပါတယ
်ဦးဝင်းမြင့်တာမွေမဲဆန္ဒနယ်ကရရှိတဲ့ထောက်ခံဆန္ဒမဲ193မဲဦးတောင်းအေးပျော်ပွဲမဲဆန္ဒနယ်ကရရှိတဲ့ထောက်ခံမဲ28မဲဖြစ်ပါတယ်ဒုတိယသမ္မတရွေးချယ်တင်မြောက်ပွဲမှာထောက်ခံဆန္ဒမဲအများဆုံးရရှိသူကတော့ဦးဝင်းမြင့်တာမွေမဲဆန္ဒနယ်ဖြစ်ပါတယ်။ဒါကြောင့်နိုင်ငံတော်တမနာနဲ့ဒုတိယတမနာများရွေးချယ်တင်မြောက်ချင်းဆိုင်ရာဤဥပဒေ78အရရွေးကောက်ခံပြည်သူ့လွတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကဦးဝင်းမြင့်တာမွေမဲဆန္ဒနယ်ကိုဒုတိယတမနာအဖြစ်ရွေးချယ်တင်မြောက်ကြောင်းအတည်ပြုကြေညာပါတယ်။
ရွေးချယ်တင်မြောက်ခံရသူရဲ့အမည်စင်းကိုပြည်တော်စုလွှတ်တော်နာယကထံတင်ပြသွားဖို့ရှိကြောင်းလည်းဆက်လက်ကြေညာခဲ့ပါတယ်
။ရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်များခင်ဗျာနိုင်ငံတော်တမန္တာနဲ့ဒုတိယတမန္တာများရွေးချယ်တင်မြောက်ခြင်းဆိုင်ရာဤဥပဒေ23အရရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကရွေးချယ်တင်မြောက်လိုက်တဲ့ဒုတိယတမန္တာရဲ့အမည်စင်းကိုပြည်တော်စုလွှတ်တော်နာယကထံသို့တင်ပြသွားမှာဖြစ်ပါတယ်။
ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 83 ပုံမှန်ခွဲကာကြီးအရပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးပါဝင်တဲ့သမ္မတရွေးချယ်တင်မြောက်ရေးအဖွဲ့ကဦးဝင်းမြင့်အပါအဝင်ကျန်ဒုသမ္မတတွေဖြစ်တဲ့ဦးမြင့်ဆွေဦးဟင်ရီဘန်တီယူတို့၃ယောက်အနက်ကနေနိုင်ငံတော်သမ္မတတဦးကိုပြန်လည်တင်မြောက်ရမှာဖြစ်ပါတယ်။လာမယ့်တနင်္လာနေ့မှာကျင်းပမယ့်ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကတင်ပြတဲ့ဒုသမ္မတနဲ့ဆက်လျင်းပြီးနိုင်ငံတော်သမ္မတအတွက်သတ်မှတ်ထားတဲ့အရေးချင်းနဲ့ပြည်စုံမှုရှိမရှိကိုစီစီရေးအဖွဲ့ကတင်ပြဖို့နဲ့ဒီလိုစီစီရေးအဖွဲ့ကတင်ပြပြီးတဲ့နောက်မှာနိုင်ငံတော်သမ္မတရွေးချယ်တင်မြောက်ပွဲကျင်းပမယ့်နေ့ရက်ကိုပြည်ထောင်စုလွှတ်တော်နာယကကကြေညာမှဖြစ်ကြောင်းလွှတ်တော်အစည်းအဝေးအစီအစဉ်ရထားချက်မှထုတ်ပြန်ထားပါတယ်နိုင်ငံတော်သမ္မတရွေးချယ်တင်မြောက်ပွဲကိုဒီလ28ရက်နေ့မှာကျင်းပပွဲရှိကြောင်းကိုမန္တလေးတိုင်းဒေသကြီးအောင်မြေတားဆန်းမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာလှမိုးကအခုလိုခန့်မှန်းပြောဆိုပါတယ
်။26ရက်နေ့မှာရွေးချယ်ခံဒုတိယသမ္မတမီးသမ္မတတော်သမ္မတတယောက် မရှိရမယ်ခိုက်ကြီးလေးရည်နဲ့ကိုက်ကြီးရမကန်ရတော့ကျညာပေးရမယ်ကျညာပေးပြီးအတည်ပြုမယ်ဒီ28ရက်နေ့ကျလို့ရှိရင်ကျတော့ရွေးရမယ်ဟလာရွေးပြီး29ရက်နေ့ကျန်းကျင်ရမယ်30ရက်နေ့တောက်ကြနေဖြစ်သွားပြီအဲ့ဒီမှာကျတော့ပြည်သူ့လူတော်မြေသားလူတော်ရပြန်ပြီးဒါ session ပိတ်တာလုပ်ရမှာဆိုတော့ကျတဲ့မှာလည်းမရှိသေးဘူးပေါ့နော်အဲ့ဒီကတော့နောက်ဆုံးရည်ပါပဲဒါဆိုအမြင်မှာနော်၃လချက်ကလေးပါ
ဒုတိယသမ္မတအဖြစ်ဒီကနေ့ရွေးချယ်လိုက်တဲ့ဦးဝင်းမြင့်ဟာ1990ပြည့်ရွေးကောက်ပွဲမှာ AOR တိုင်းဒနုပြူမြို့နယ်2012ကြာပြတ်ရွေးကောက်ပွဲမှာ AOR တိုင်းပသိမ်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရတယ်လို့2015ခုနှစ်ရွေးကောက်ပွဲမှာတော့ရန်ကုန်တိုင်းတာမွေမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရပြီးပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်မတ်လ21ရက်နေ့အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ
်ကိုမိုးစောပြောပြသွားတာပါရှင်ဒီကနေ့ပြည်သူ့လွတ်တော်မှာပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုမဲအပြတ်တက်တဲ့ဒုတိယသမ္မတအဖြစ်ရွေးချယ်ခဲ့ပြီးတဲ့နောက်တရှိသတင်းပတ်ထဲပြည်ထောင်စုလွတ်တော်မှာတော့လက်ရှိဒုတိယသမ္မတနှစ်ဦးနဲ့ဒုတိယသမ္မတအသစ်ထဲကတဦးကိုသမ္မတအသစ်အဖြစ်ရွေးချယ်ကြမှာဖြစ်ပါတယ်။အခုလိုသမ္မတအသစ်အပြောင်းလဲရှိလာချိန်မှာမြန်မာနိုင်ငံရဲ့အခြေအနေဘလို့တိုးတက်ပြောင်းလဲမှုတွေရှိနိုင်မလဲ။အိန္ဒိယနိုင်ငံတွေနဲ့နိုင်ငံတကာကြားဆက်ဆံရေးအခြေအနေတွေအပေါ်မှာရောတည်ရမှုရှိနိုင်မလား။တိုင်းရင်းသားလက်နက်ကင်တွေနဲ့ညှိနှိုင်းနေရစေမြမငင်းချမ်းရေးအလားအလာဘလို့ဖြစ်လာနိုင်တယ်လဲဆိုတဲ့အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါရဲ့ရှင်
။ဟုတ်ပါတယ်ဒီကနေ့ပြည်သူ့လွတ်တော်မှာပြည်သူ့လွတ်တော်ဥက္ကဋ္ဌတေဦးတီခွန်မြတ်စတဲ့တာဝန်ထမ်းဆောင်တဲ့အချိန်မှာပဲဒုတိယသမ္မတလောင်းလေးအဖြစ်အနိုင်ရပါတီ NND ကပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်နဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတင်သွင်းတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတောင်းအေးတို့နှစ်ဦးကိုမဲပေးရွေးချယ်ကြရမှာတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကထောက်ခံမဲအများဆုံးနဲ့ရွေးချယ်ခံလိုက်ရပါတယ်။လက်ရှိအလုပ်တာဝန်များမှအနားယူလို့သောကြောင့်ဆိုတဲ့အကြောင်းပြချက်နဲ့သမ္မတဦးထင်ကျော်နှုတ်ဖက်ပြီးတဲ့နောက်လိလက်သွားတဲ့သမ္မတရာထူးအတွက်အလုပ်ရ9ရက်အတွင်းမှာသမ္မတရာထူးဖြည့်ဆွတ်နိုင်ရေးကြိုးပမ်းနေကြတဲ့အချိန်အခုလိုမြန်မာနိုင်ငံမှာသမ္မတတိအပြောင်းလဲဖြစ်ပေါ်နေတဲ့အပေါ်မှာတော့နိုင်ငံရေးငြိမ်းချမ်းရေးနဲ့နိုင်ငံတကာဆက်ဆံရေးတွေအပေါ်ပြောင်းလဲမှုအလားအလာတွေတက်ရောက်မှုရှိလာနိုင်တဲ့အနေအထားတွေကိုတော့နိုင်ငံရေးလိလအကဲခတ်တွေရဲ့အမြင်သုံးသပ်မှုကအမျိုးမျိုးရှိနေပါတယ်။သမ္မတတိအဖြစ်လွတ်တော်နိုင်ငံရေးမှာအတွေ့အကြုံများတဲ့ဒုသမ္မတတိဦးဝင်းမြင့်အရွေးချယ်ခံရမယ်ဆိုရင်တော့အစိုးရအပေါ်ထိန်းချုပ်နိုင်မှုအားနဲ့မြန်မာနိုင်ငံရေးအပေါ်မှာတက်ရောက်မှုများစွာရှိနိုင်တယ်လို့မြန်မာနိုင်ငံရေးအကဲခတ်ဒေါက်တာရမျိုးသိန်းကသုံးသပ်ပါတယ်။
ပြည်ထောင်စုလွတ်တော်မှာမြန်မာဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တွေကအများစုဖြစ်တဲ့အခါကြတော့ဥဝင်းမြင့်နဲ့တော့သမရဖြစ်လာဖို့အလားအလာများတယ်လို့မြင်ပါတယ်။အဲ့တော့လက်ရှိမြန်မာနိုင်ငံရဲ့အစိုးရအဖွဲ့အနေထားကနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကအဓိကဖြစ်နေတဲ့အခါကြတော့ဒီသမရအပြောင်းလဲကြောင်းမလို့နိုင်ငံရဲ့နိုင်ငံရေးစီးပွားရေးမူဝါဒနန်းစဉ်တွေပေါ်မှာသတိတော်တာတက်ရောက်မှုရှိဖို့အလားအလာနေတယ်လို့အဲ့ဒီလိုကျွန်တော်မြင်ပါတယ်။ဒါပေမဲ့တမန်ကြီးဦးထင်ကျော်နဲ့သတိတော်တာပေါ့လေခြားနာတဲ့အချက်ကတော့ဒီဦးဝင်းမြင့်ဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးလှုပ်ရှားမှုမှာတောက်လျှောက်ပါဝင်လာတဲ့ပုံကိုယ်တူဖြစ်တယ်။အဲ့ဒါအပြင်ဒီပြည်သူ့လွတ်တော်ဥက္ကဋ္ဌအနေနဲ့ပေါ့လေဆောင်ရွက်ခဲ့တဲ့အတွေ့အကြုံရှိတဲ့အခါကျတော့အထူးသဖြင့်တော့ဒီအစိုးရအဖွဲ့ရဲ့ပေါ့လေဟာကွက်တွေနောက်ယူပေါက်တွေအနေချက်တွေကိုသူသမရဖြစ်လာတဲ့အချိန်မှာနော်ဖြည်းဖြည်းရောက်ရောက်ဖခင်တူပြင်ပြီးတော့အကောင်းဆုံးဖြစ်အောင်ဆောင်ရွက်နိုင်နေဆိုရင်တော့ပြည်သူလူထုရဲ့ကွန်ထုတ်ဝင်ပိုးတွေကိုအတိုင်းတာတစ်ခုထိရှော့ချလာနိုင်မယ်လို့မြင်တယ
်။သမရဦးထင်ကျော်လက်ထက်တုန်းကတော့နိုင်ငံငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်လို့ပြောဆိုခဲ့တော့အခုသမရတဲ့လက်ထက်မှာရောငြိမ်းချမ်းရေးအလားအလာအခြေအနေကဘယ်လိုရှိလာနိုင်ပါသလဲ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ပြောခွင့်ရလည်းဖြစ်ရခိုင်ပြည်မျိုးသားကောင်စီ AMC ရဲ့အထွေထွေအတွင်းမှုဦးထွန်းစော်ကအခုလိုပြောပါတယ
်။ဒီနေ့တော့ဦးဝင်းမြင့်ကအဓိသမရအနေနဲ့အရွေးခံရတယ်ပေါ့နော်ဆိုတော့သမဒရာထူးကိုဆက်ခံမယ်လို့ပေချာတဲ့သဘောပေါ့လေဦးဝင်းမြင့်ကသမဒဖြစ်လာမယ်ဆိုလို့ရှိရင်အဓိကတော့ကျွန်တော်တို့မြင်တာကဒီ2008ခွဲကြီးပုံဥပဒေပြင်ပြောင်းလေးပဲဖြစ်ပါတယ်ကျွန်တော်တို့ဒီငြိမ်းချမ်းရဖို့ဆိုလို့ရှိရင်တော့တိုင်းပြည်ရဲ့အခြေခံပြဿနာဖြစ်တဲ့ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးအနေနဲ့ဖြေရှာနိုင်ဖို့ပဲလိုပါတယ်ဒီနိုင်ငံရေးပြဿနာကလည်းဒီပုံမှာမူတည်လဲဆိုရင်တိုင်းပြည်ရဲ့ခွဲစည်းပုံအခြေခံဥပဒေပေါ်မှာမူတည်ပါတယ်ဒီပေါက်90ကျော်ပြည်တွင်းစည်းရဲ့ပြဿနာကိုပြောမယ်ဆိုရင်ခွဲစည်းပုံအခြေခံဥပဒေဆိုင်ရာအချက်အလက်ပြဿနာပဲလို့ကျွန်တော်ပြောလို့ရမှာဖြစ်ပါတယ်ဆိုတော့ဒီခွဲစည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲနိုင်မှာပဲကျွန်တော်တို့ငြိမ်းချမ်းရေးကလည်းဖြစ်လာမှာဖြစ်တယ်ဆိုတော့အဓိကဒီတိုင်းပြည်ကိုဖက်ဒရယ် democracy
ဒီထောက်နိုင်ဖို့အတွက်ဖွဲ့စည်းပုံနဲ့ပြည်နယ်ဖွဲ့စည်းပုံတွေမြန်မြန်ဆန်ဆန်ပေါ်ပေါက်လာမှာပဲငင်းချင်းရေးကလည်းပဲရေရှည်တည်တဲ့ခိုင်မြဲတဲ့ငင်းချင်းအစီကိုဆက်သွားနိုင်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်အခုလိုမျိုးမြန်မာနိုင်ငံရဲ့သမ္မတတည်အပြောင်းအလဲကတရုတ်နိုင်ငံအပါအဝင်အင်ဂျင်နိုင်ငံအနေနဲ့နိုင်ငံတကာဆက်ဆံရေးပေါ်တက်ရောက်မှုတွေရှိနိုင်မှာမလားဆိုတာက ไอ้ขาจ่าตรงอ่ะแล้วตรุอ่ะสุดต่อชิ้นสัตว์สังหารีบาร์เลยไล่จ่าท่าละบาร์ลาสิโดสาเรียสัตว์สังหารีบีบีท้าบอกยาบาร์เลยเราเดียวปีเอ้ตัวเองเราสองคนกูอ่ะอารมณ์เสียเวทาร์เลยนากาลูเปรี้ยวที่เขาอยู่สุดเลยมัวร่าออกมาตัวเรื่อยประมาณปีเด็กก็รู้ไปทุนจ่าจ่าเปลี่ยนเลยไม่ใช่ตรุปูปีโดเอ้สัตว์สังหารีปูเก่าหน้าเสีย
ปูวิ่งชั้นสั่งยี่ปูเข้ามาเสียปูวิ่งชั้นสั่งยี่ปูเข้าดีลาเสียไปสิ่งที่มันเป็นมาเชื่อถึงแบบเทปูเชื่อวิลาเสียไปสิ่งที่มันเป็นมาเชื่อถึงแบบเทปูเชื่อวิลาเสียไปสิ่งที่มันเป็นมาเชื่อถึงแบบเทปูเชื่อวิลาเสียไปสิ่งที่มันเป็นมาเชื่อถึงแบบเทปูเชื่อวิลาเสียไปสิ่งที่มันเป็นมาเชื่อถึงแบบเทปูเชื่อวิลาเสียไปสิ่งที่มันเป็นมาเชื่อถึงแบบเทปูเชื่อวิลาเสียไปสิ่งที่มันเป็นมาเชื่อถึงแบบเทปูเชื่อวิลาเสียไปสิ่งที
ဖြစ်နိုင်ချေအများဆုံးလို့အများကယူဆနေကြတဲ့ဥဝင်းမြင့်ရဲ့အကြောင်းကိုသူ့ရဲ့နိုင်ငံရေးလှုပ်ဖော်ကိုင်ဘက်တဦးသဘောထားအမြင်ကိုလည်းပြောပြပေးပါဦးမယ်ရှင်မလ21ရက်နေ့ကသမ္မတဦးထင်ကျော်ရာထူးကနှုတ်ထွက်တာနဲ့တချိန်တည်းပြည်သူ့လွှတ်တော်ဥက္ကဋ္ဌရာထူးကနှုတ်ထွက်ခဲ့တဲ့ဥပမင်းကိုဒီကနေ့မွန်လွဲပိုင်းမှာကျင်းပတဲ့သမ္မတရွေးချယ်တင်မြှောက်ရေးအဖွဲ့အစုအဖွဲ့အစည်းအဝေးကနေဒုတိယသမ္မတအဖြစ်လျှို့ဝှက်မဲစနစ်နဲ့ရွေးချယ်တင်မြှောက်ခဲ့ကြပါတယ်လက်ရှိရွေးချယ်ထားတဲ့ဒုတိယသမ္မတ၃ဦးအနေနဲ့ဥဝင်းမြင့်အနေနဲ့သမ္မတဖြစ်လာနိုင်ခြေအလားအလာနဲ့ပတ်သက်လို့ဥဝင်းမြင့်ကိုနှစ်ပေါင်း40နီးပါးတည်လာခဲ့တဲ့လက်ပုတ္တာမဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကြည်ဝင်းကို VOA ကမေးမြန်းရမှာဦးကြည်ဝင်းက1980-83ဝင်းကျင်မှာဥဝင်းမြင့်ကိုရှေ့နေအဖြစ်နဲ့စတင်သိရှိခဲ့တဲ့အကြောင်းအခုလို့စပြောပါတယ
်။သူတို့ဘက်ကလည်းပြောလာပြီးတော့ချိန်မလာစင်ကွက်နာမည်ကိုမှတ်မိဘူး။နောက်တော့မှ1990ကျတော့ရုပ်ောက်ပွဲမှာသူကဒူးယူရတယ်မဆန်နဲ့ပြန်နေပြီးတော့လွတ်လွတ်ကိုယ်စားလည်းဖြစ်တယ်ကိုကလက်ပတာနေပြီးတော့လာဆုံရတာ1993မှာအမျိုးသားညီလာခံတက်တော်မှာဦးကြည်ဝင်းတို့ချင်းမှကျွန်တော်ချိန်ပါဆင်းတာဆိုတော့အဲ့တော့မှသိတယ်သူက
NLD ပါတီအတွက်ဦးဝင်းမြင့်ရဲ့ဆောင်ရွက်ချက်တွေဦးဝင်းမြင့်ရဲ့နိုင်ငံရေးပိုင်းအားနည်းချက်အသာချက်တွေနဲ့ပတ်သက်လို့မေးမြန်းရမှာတော့ဦးကြည်ဝင်းကအခုလိုပြောပါတယ
်အဖွဲ့ချုပ်မှာ NLD အဖွဲ့ချုပ်မှာဆိုလို့ရှိရင်သူကနိုင်ငံရေးနဲ့ပတ်သက်တဲ့သာသနာ့နဲ့သူထင်းထင်းသိမ့်သိမ့်နဲ့အကုန်လုံးပါပြီးလူကြီးတွေလို့အချင်းလို့အတူလို့ပြနေတယ်အဲစီကန်းဆိုတာအဲ့လားပေါ့နော်ဟိုစူဆောင်းပြတာပေါ့နော်သူအချက်လက်တွေစုံစုံလေးနဲ့အဲ့လိုမျိုးလေးသူကလုတ်တက်တယ်ရုံးလုံငန်းတွေပါလေလဲသူဟိုဒီအစည်းအဝေးတွေမှာမှတ်တမ်းတွေကြီးပါလေဒီလိုသူကြွကျင်တဲ့သဘောပါပဲအားသာကျကပူများပါတယ်သူပြက်ပြက်သားသားသူပြောတယ်လေတော့လွတ်တော်ကိုယ်စားလှယ်ဒီလိုလဲသူထင်းထင်းသိမ့်နဲ့ဒီဒီလက်ထဏအောင်လည်းပြောတယ်လို့ဒီအာဏာပိုင်အဖွဲ့အစည်းတွေကကဝန်ကြီးတွေပါလေလို့ရှိရင်ဟိုဟိုဝန်ကြီးတွေကများသောအားဖြင့်ဟိုရှေ့ခေတ်ကတော့လို့ပဲအောက်ကကြီးပြတာတွေလာပြီးစုံပြောကြတယ်ပဲကြာသူကမကြိုက်ဘူးပေါ့ဟိုတေချာတိကြပြောဖို့ပါဆိုအဲ့ဒါပြီးဟိုပုံပုံလေးရှိတယ်ပြက်ပြက်သားသားပြောတယ်ဟိုသဘောတော့နိုင်ငံကြီးဆန်တာပေါ့ဟိုပြောရင်တော့ဆက်ဆံရေးမှာတော့ဘယ်လိုခေါ်လဲဆိုတော့သူကသိပ်ပြီးတော့ရင်းနှီးနှီးခေမိမိနဲ့တော့သိပ်မနေကြဘူးပေါ့ဤသာအနေတတ်တဲ့သဘောတော့ရှိတာပေါ့အာသာချက်ကတော့လည်းလေးအရတော့အာသာချက်ကောင်းပါတယ်ဒီနှစ်နှစ်လောက်သူလွတ်တော်ဥက္ကဋ္ဌဖြစ်တဲ့အခါမှာဒီလွတ်တော်အမတ်တွေနဲ့ရောပါတီကလူလူနဲ့ရောသူကရင်းနှီးနဲ့ခေမှုပြီးနဲ့နေလာတယ်နေလာပြီးတော့သူ့ရဲ့လုတ်ပိုင်ခွင့်ရှိတဲ့ခါကျသူ့ရဲ့အခြေချင်းကတဖြည်းပိုးပေါ်လာပေါ်လာတာပေါ့အရင်တော့ကတော့ကိုရောကသူ့သိအခြေချင်းနဲ့သူရှိမှန်းတော့သိမသိဘူးလေသူကလုတ်ခွင့်ရတဲ့ခါကျတော့ပေါ်လာတာပေါ့
ဥဝင်းမြင့်ကိုတမရအဖြစ်ရွေးခံရနိုင်ကြောင်းအများကထင်ကြီးပေးနေကြပြီးတကယ်လို့ဥဝင်းမြင့်တမရဖြစ်လာခဲ့ရင်ဘလို့တမရမျိုးဖြစ်မလဲဆိုတဲ့မေးခွန်းကိုတော့ဥကြည်ဝင်းကအခုလိုဖြေကြားခဲ့ပါတယ်
ဒီကအထူးသဖြင့်တော့တရားရေးဥပဒေကိုသူကဘာတယောက်ဖြစ်တဲ့အတွက်တရားစီရင်စနစ်တွေပါတွေကိုကန့်ကွက်စီရင်တယ်ပေါ့နော်။အဲ့တော့အကြိုက်ဆန်မှုတွေကိုကန့်ကွက်စီရင်တယ်။နောက်ဒီဒီငင်းငင်းရေးအတွက်ပြည်တော်စုအခုလုပ်နေတယ်ဒေါ်အောင်ဆန်းစုလုပ်နေတယ်။အော်တော့အောင်မြောင်လုပ်စီလုပ်ပြီးစီရင်တယ်။အဲ့ဒါလုပ်လို့ရလုပ်နိုင်တယ်။သူမှစိတ်ကူးရှိတယ်။နော်ဒီဒီဖက်ဒရယ်ပြည်တော်စုနဲ့ဒီကတော့ငင်းငင်းရေးကိစ္စတွေကိုလို့ညီမချက်တွေအိမ်မက်တွေကအခုအကောင့်ထဲဖိုးလို့ရတော့မယ်။နိုင်ငံလောကထဲမှာလည်း လုံနေတဲ့လူတယောက်ကဒီသမရပြစ်လိုက်ပြီဆိုရင်သူ့ရီမှန်ချက်ပန်းနဲ့အောင်မြော်လုံးလုံးမှာပဲဟိုတိုင်းပြည်အတွက်ကိုကိုကျိုးမပါကိုကျိုးမဖက်ဖက်နဲ့လုံမယ်လို့ကိုယုံကြည်တယ်ဟိုတက်ကြွတဲ့နော်ထက်မြက်တဲ့သမရတယောက်ဖြစ်လာနိုင်ပါတယ်သူစွန်စားရီလုံရီကဲ့ရီအစွန်တိုင်းပြည်ပေါ်မှာထားတဲ့စေရနာတွေကငဘူတွေကလှုပ်ချင်းကြင်ကြီးနဲ့စိတ်ရှိတဲ့အခါကျတော့နိုင်ငံကြီးမှလည်းနှစ်ပေါင်းများစွာလှုပ်လာတဲ့အခါကျတော့အန်ဒရီရဲ့ရီမှန်ချက်တွေနဲ့ပြည်သူထောက်ခံမှုတွေပူပေါင်းပြီးတော့ချက်မြက်တဲ့သမရတယောက်ဖြစ်လာနိုင်ပါတယ်တရားစီရင်ရေးအဂိလိုက်စားမှုတက်ဖြည့်ရေးတွေရဲ့နောက်ပြီးတော့ဒီညီညာရေးကိစ္စတွေပေါ့နော်ဖက်ဒရယ်ကိစ္စတွေမှာကိုလိုတွေကဒါဥရိနဲ့ပတ်သက်လို့ရှိရင်နိုင်ငံရေးကြီးကိုင်နိုင်နိုင်မယ်လို့ယုံကြည်ပါတယ်
ဥဝိမြန်ကိုအေယာဝတီတိုင်းဒေသကြီးဒနုပြူမြို့နယ်ညောင်ချောင်းကျေးရွာမှာ1952ခုနိုဝင်ဘာလ10ရက်နေ့မှာဖွားမြင်ခဲ့ပါတယ်။ဘူမိဗေဒအထူးပြုဘာသာရပ်နဲ့ BSC ဘွဲ့အပြင် HTPRL ဥပဒေဘွဲ့ကိုထပ်မံရရှိခဲ့ပြီးတရားလွှတ်တော်ရှိနေဖြစ်တဲ့အသက်မွေးဝမ်းကြောင်းပြုခဲ့ပါတယ
်။ဒေါ်ရဆင်များရှင်။သမရဦးထင့်ကျော်နဲ့လွှတ်တော်ဥက္ကဋ္ဌဥဝိမြန်တို့တရက်ထဲမှာပဲယာရုကနှုတ်ထွက်သွားပါတယ်။အစိုးရနဲ့လွှတ်တော်ထိတန်းနေရပြီးအပြောင်းလဲကြောင်းမြမနိုင်ငံရေးတိုင်းပြည်နဲ့လူလူအပေါ်ရိုက်ခတ်မှုတွေဘာတွေရှိလာနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြည်ပြင်ပြောင်းလဲမှုတွေအတွက်အစိုးရနဲ့လွှတ်တော်မှာအပြောင်းလဲလုပ်စေချင်တာဘာတွေများရှိပါသလဲဆိုတာကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်နဲ့မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်ရလိုက်စဉ်ကကြိုလိုပါရခြင်း။
မနက်ဖြန်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါစီရှင်။အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုစီစဉ်ပြပချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV စီစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေ။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့အမျိုးသမီးကန္တာ၊သုတဆုံနဲ့အမေရိကန်တခွင်နဲ့တိတ်ပန်နဲ့ဤပညာကန္တာတွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ1925 32နဲ့လိုင်းလမ်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါလိမ့်ရှင်။အခုတောက်ကြံနေညနေခင်းထိတ်တန်းရောက်နေတဲ့သတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမရှင
်။တမင်းနဲ့အလူမီနီယံသွင်းကုန်တွေပေါ်အမေရိကန်ကဒီကနေ့ကဆက်လို့အခွန်စည်းချက်မဲ့အစီအစဉ်သစ်မှာကင်းလွတ်ခွင့်ပေးမယ့်နိုင်ငံတွေအစည်းအဝေးကိုအင်ဂျီရောကမနေ့နောက်ပိုင်းကပဲကြေညာလိုက်ပါတယ်။အမေရိကန်ကိုတင်သွင်းနေတဲ့တမင်းတွေပေါ်85ရာယန်တို့အလူမီနီယံပေါ်ဆယ်ရာယန်တို့ကောက်မဲ့အစီအစဉ်ကိုတော့တမင်းတော်နဲ့ထရန်ဒီလာဆန်မိုက်မှာပဲကြေညာထားတာပါ။ကင်းလွတ်ခွင့်ပေးခဲ့တဲ့နိုင်ငံတွေကတော့ကနေဒါ၊ဩစတြေးလျ၊မက္ကဆီကို၊ဘရာဇီး၊အာဂျင်တီးနား၊တောင်ကိုရီးယားနဲ့ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေပါဝင်ပါတယ်။တရုတ်နိုင်ငံကတော့သူ့နိုင်ငံကတင်သွင်းကုန်တွေပေါ်အမေရိကန်ဒေါ်လာဘီလီယံ60လောက်တန်ဖိုးရှိတဲ့အခွန်တွေစီးချက်မဲ့အစီအစဉ်ဟာကုန်သွယ်မှုတွေမှာအန္တရာယ်ရှိတဲ့ချင်းနေတရက်ကိုတွန်းပို့ရရောက်မဲ့အကြောင်းတုံ့ပြန်သတိပေးလိုက်ပါတယ်။တရုတ်ကွန်ပျူစီ1300နီးပါးပေါ်အခွန်ကောက်မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးပြီးနိုင်ငံပိုင်းတွင်ဒီနေ့ထုတ်ပြန်လိုက်တဲ့တရုတ်ကုသရေးဝန်ကြီးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့ကြောက်ထဲချမဲ့အခြေအနေကိုအမေရိကန်အနေနဲ့အသေးချပြန်လည်စဉ်းစားသုံးသပ်ဖို့တိုက်တွန်းခဲ့တာပါ။သမ္မတထရန့်ကအမျိုးသားလူမျိုးရေးချန်ပီဒုတိယဘုရားကြီးမက်HR McMaster နေရာမှာကုလသမဂ္ဂဆိုင်ရာတာဝန်ကြီးအောင်ဂျွန်ဘော်ထွန်ကိုအစားထိုးခန့်လိုက်ပါတယ်။သမ္မတတန်ဆလီလာတွင်အစိုးရဆင်းမြင်ရရှိသူတွေအပြောင်းလဲယူတဲ့နောက်ဆုံးဖြစ်တာဝန်ကြီးအောင်ဘော်ထွန်ကိုအချံပေးပုဂ္ဂိုလ်ဖြစ်နေတာဝန်ပေးလိုက်တဲ့အကြောင်းသမ္မတထွန်ကမနေ့နောက်ပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေကြေညာခဲ့တာပါ။ပြည်ထောင်စုနောက်တော်မှကထရစ်မျိုးကဈေးဆိုင်တစ်ခုမှာဒီကနေ့ဒီဇာကန်ဖက်စီမှုဖြစ်ခဲ့ပြီး S Islam စစ်သွေးကြွအဖွဲ့ကိုတစ္ဆာခံသူလို့ဆိုသူတရားရဲ့ဖြစ်ခဲ့မှုတွင်အနည်းဆုံးလူတူးသေဆုံးခဲ့ကြောင်းသတင်းတွေထွက်ပေါ်နေပါတယ်လူတူးသေဆုံးတယ်လို့ယူဆရတဲ့အခင်းဖြစ်နေစဉ်နေရာကိုဆီအောင်လွတ်လို့လည်းမရပဲဖြစ်နေတဲ့အကြောင်းဒီဇာကန်ရဲ့တပ်ဖွဲ့ကြီးကပြောဆိုခဲ့ပါတယ်
ပါချာနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ညာ9နိုင်ကြရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington, this is